အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာရှီယာမွတ်စလင်တွေနဲ့ပြည်နယ်နေတဲ့ဘလီဝစ်ကျောင်းတစ်ခုကိုအာဖဂန်ရဲဝတ်စုံတွေဝစ်ဆင်ထားတယ်လို့ဆိုကြတဲ့တနတ်သမားတွေကအင်္ဂါနေ့နောက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး14ဦးသေဆုံးပြီးတော့30ကျော်ထဏ်ရာရရှိခဲ့ကြပါတယ်။အသေးခံဘုံခွဲသမားတဦးကသူ့ကိုယ်သူဖောက်ခွဲပြီးတော့မြို့တော်ရဲ့ကတ်အီစာကီရက်ကွက်မှာတိုက်ခိုက်မှုကိုစတင်ခဲ့တာဖြစ်ပြီးနောက်နောက်ဦးကိုတော့လုံခြုံရေးတပ်ဖွဲ့တွေကအသေးပြစ်ခတ်ဖမ်းဆီးပြီးတဲ့နောက်တနအီလောက်ကြာတဲ့စီးနှင်းတိုက်ခိုက်မှုဟာအဆုံးတက်ခဲ့ကြောင်းတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။ဒဏ်ရာရသူတွေထဲမှာအနည်းဆုံးအမျိုးသမီး16ဦးပါဝင်ပြီးတော့စစ်ရုံတွေကိုပို့ဆောင်ခဲ့တဲ့အကြောင်းလဲကျမကြီးတာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့တာဖြစ်ပါတယ်။တိုက်ခိုက်ခံခဲ့ရတဲ့အင်္ဂါနေ့ဟာဆိုရင်မွတ်စလင်ပြက်ကြိမ်မှာပထမဆုံးလဖြစ်တဲ့မိုဟာရမ်လရဲ့6ရက်မြောက်နေ့ဖြစ်ပြီးတော့ဒီလရဲ့6ရက်နဲ့10ရက်နေ့ကိုရောက်တိုင်းကမ္ဘာတဝန်းမှာရှိတဲ့ရှီယာမွတ်စလင်တွေကနေတမန်တော်မူဟာမက်ရဲ့မြေအသက်ခံရမှုအပေါ်ဝမ်းနည်းကြောင်းပြသတဲ့အထိတ်မဲ့ပွဲကိုဆင်နွှဲလေးရှိကြပါတယ်။နှစ်စဉ်ကျင်းပတဲ့ရှီယာမွတ်စလင်တွေရဲ့ဘာသာရေးပွဲတော်အတွက်ကာဘူးမြို့တော်မှာတော့လုံခြုံရေးတွေတင်းကြပ်ထားတာဖြစ်ပါတယ်။